မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူတွေကတော်လှန်ဆန္ဒပြခဲ့ကြသလိုပညာရေးဝန်ထမ်းတွေကလည်း Civil Disobedience Movement လို့ခေါ်တဲ့အကြမ်းမဖက်အာဏာဖီဆန်ရေးလူထုလှုပ်ရှားမှု CDM မှာအမြောက်အများပါဝင်ခဲ့ကြပါတယ်အရသာအစိုးရလက်ထက်နောက်ဆုံးပညာသင်နှစ်ဖြစ်တဲ့2019-2020မှာနိုင်ငံတော်ပညာရေးဝန်ထမ်း၄သိန်းနီးပါးရှိပါတယ်။2021ခုဖေဖော်ဝါရီလစစ်အာဏာသိမ်းပြီးနောက်ပိုင်း CDM မှာပါဝင်နေကြတဲ့ပညာရေးဝန်ထမ်း၂သိန်းခွဲနီးပါးရှိနေတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကဖော်ပြပါတယ်။ဒီပညာရေးဝန်ထမ်းတွေဟာအခုအာဏာသိမ်းနှစ်နှစ်ကျော်လာခဲ့တဲ့တိုင်အောင်အခက်အခဲတွေကိုကြံ့ကြံ့ခံရင်ဆိုင်ပြီးစစ်အာဏာရှင်ကိုတော်လှန်နေကြဆဲဖြစ်ပါတယ်ဒီထဲမှာပညာရေးဝန်ကြီးဌာနဤပညာနဲ့သမွေးပညာဦးစီးဌာနကကတိကတူဖြစ်တဲ့ဆီယာမမေလဲပါဝင်ပါတယ
်တော်လှန်ရေးမှာ3/2/2021မှာပါဝင်ခဲ့ပါတယ်တော်လှန်ရေးစမှာပဲဆန္ဒပြပွဲတွေမှာပါဝင်ခဲ့ပါတယ်တော်လှန်ရေးမှာဘာကြောင့်ပါဝင်ခဲ့လဲဆိုတော့ရှင်းပါတယ်ကျမကနေစဉ်ကလေးကအတ္တမနဲ့နိုင်ထက်စီနေပြုမှုရဲ့ပြုတ်မှုရောမကြိုက်ဘူးရှင်ကျမဖခင်ကလည်းတချိန်ရတက်မတော်သားပါပဲဖခင်ကိုယ်တိုင်ကတက်ထဲမှာမတရားဖိနှိပ်ခံရတယ်ဒါရီယာကျမရဲ့မျက်မြင်ကိုတွေ့ပါပဲပြီးတော့ကျမတို့ပေးခဲ့တဲ့မဲကိုစကားစားဖြက်စီးတယ်ကျမတို့ရဲ့ပြည်သူတွေရဲ့အနာဂတ်ကိုဖြက်စီးတယ်အခုကျမအပါအဝင်ပြည်သူတရလုံးပေါ်နိုင်ထက်စီးနေမတရားအုပ်ချုပ်တာကိုလက်မခံတာလက်မခံလို့တာဒါဒီကြောင့်တော်လိုင်းကိုတောင်းခဲ့ရခြင်းဖြစ်ပါတယ
်ဆီယာမမေဟာဤပညာနဲ့သမွေးပညာဦးစီးဌာနမှာ18ကြာတာဝန်ထမ်းဆောင်ခဲ့သူပါစီဗီအမ်မှာပါဝင်ခဲ့ပြီးတဲ့နောက်ဖိအားတွေမလုံခြုံမှုတွေနဲ့အတူဘဝကိုခက်ခက်ခဲခဲဖြတ်သန်းခဲ့ရတယ်လို့ဆိုပါတယ်ဒါပေမဲ့တော်လှန်ရေးမှာပါဝင်သူတွေအားလုံးဒီအခက်အခဲတွေကိုကြုံကြရတာကြောင့်သူ့ရဲ့ဘဝကိုလည်းစူးစမ်းပြီးရင်ဆိုင်ခဲ့တယ်လို့ဆီယာမမေကပြောပါတယ်
။တော်လှန်ရေးကာလမှာခက်ခဲတဲ့အဆင်မပြေမှုတွေအများကြီးရှိတယ်။ကြုံတွေ့နေရတယ်ဒါပေမဲ့ကျမတယောက်တည်းလည်းမဟုတ်ဘူးလေ။ဘလို့ခက်ခဲနဲ့ပဲကြုံကြုံကျမရင်ဆိုင်နေ။စာဝတ်နေရေးအတွက်လည်းစူးစမ်းဖြည့်ရှင်းနေ။စိတ်ဓာတ်ကတော့မကြောက်တော့မဟုတ်ပါဘူး။ကြားတယ်ရှင့်။ပြီးတော့ကျမကမိခင်တယောက်လည်းဖြစ်တယ်ကလေးရှိမှစိတ်တက်ကိုအတက်နိုင်ဆုံးမကြအောင်ကျမပြန်ဆွဲတင်တယ်စာရီဖတ်တယ်ကလေးရှိမှအတက်နိုင်ဆုံးကျမမျက်ရည်မကြအောင်ကြိုးစားတယ်ပြီးတော့ကလေးကိုလေကျမစာတင်ပြီးရဘာသာရေးလည်းလုပ်ဖြစ်အောင်လုပ်တယ
်ဒီလိုဘဝအခက်အခဲတွေကြားကပဲဆီယမမေဟာသူတက်ထားတဲ့ပညာနဲ့ CDM ကလေးတွေရဲ့ပညာရေးကိုတစ်ဖက်တစ်လမ်းကအကူအညီတင်ကြားပေးနေပါတယ်
အခုလက်ရှိလုပ်နေတာကတော့အမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီလက်အောက်မှာပညာရေးဝန်ကြီးဌာန MOE တမွေးပညာကော်မတီ VEC မှာလည်းလိုအပ်နေတဲ့အခန်းကဏ္ဍတွေကနေတာဝန်ယူဆောင်ရွက်နေပါတယ်။ဒါအပြင်ကျမတို့အန်ယူဂျီပညာရေးဝန်ကြီးဌာနမှာအတိအမှတ်ပြုထားတဲ့ဂျားကာလအခြေခံပညာပြည်သူပညာရေးကျောင်းတွေမှာလည်းတအားသေးပါဝင်ကူညီဆောင်ရွက်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမကစီရီယံလုပ်နေတဲ့ကလေးတွေကိုကျမတတ်တဲ့ပညာနဲ့ကျမအတတ်နိုင်ဆုံးကူညီပေးတာပ
ါအခုဆိုရင်အာနာသိန်းတာနှစ်နှစ်ကျော်လာပြီဖြစ်တယ်လို့စစ်အာနာရှင်စန့်ကျင်တော်လှန်သူတွေကလည်းဖိနှိပ်မှုတွေဖန်ဆီးမှုတွေမျိုးမျိုးကြားမှာတော်လှန်ရေးခရီးကိုဆက်ပြီးချီတက်နေကြပါတယ်သူတို့တွေအလုံးရဲ့မျှော်မှန်းချက်ကတော်လှန်ရေးကြီးနိုင်ကိုနိုင်ရမယ်ဆိုတဲ့စိတ်ခွန်အားတွေနဲ့ပဲရှောက်လှမ်းနေကြတာပါဆီယာမမေကလည်းတော်လန်ရေးကရာနှုံးပြေအောင်မြင်မယ်လို့ယုံကြည်ထားပါတယ်
တော်လန်ရေးကိုတရားရဂိုင်းတို့အောင်နိုင်ရမယ်လို့ကျမမျှော်မှန်းနေရှင်လက်ရှိအဖြစ်ရှင်ဆုံးဆန္ဒကတော့အကြမ်းကြီးအချိန်တွင်းမှာမတရားအာဏာလုအုပ်ချုပ်ထားတဲ့စက္ကစအပေါင်းပါအလုံးကြရှုံးသွားပြီပြီးတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့ကျမတို့ရဲ့တိုင်းရင်းသားပြည်သူအလုံးဥမကွဲတိုင်းမပြတ်စီးလုံးညီညွတ်ပြီးခင်နဲ့အညီတိုးတက်ပြောင်းလဲစေခြင်းနဲ့ကျမရင်ထဲကဆန္ဒရှင်ပြီးတော့တိုင်းရင်းသားပြည်သူအားလုံးပေါ်မှာတရားမျှတတဲ့လွတ်လပ်တဲ့အုတ်ချုပ်မှုကိုရစေချင်ပါတယ်။တောင်တန်းမြေပြန့်မခွဲဘဲဒန်းသူအခွင့်အရေးကိုလည်းရစေချင်ပါတယ်။အိုးအိမ်မဲ့သွားတဲ့ပြည်သူတွေကိုလည်းပြည်လဲထူထောင်ရေးတွေလုပ်ပေးစေချင်ပါတယ်ရှင်။
သူ့လိုပဲတော်လန်ရေးမှာပါဝင်ကြတဲ့သူတွေအားလုံးကိုလည်းအတင်းထားကြဖို့နဲ့ဘေးရန်ကင်းကင်းနဲ့အိမ်အမြန်ဆုံးပြန်နိုင်ဖို့ဆီယမမေကဆန္ဒပြုပါတယ်
။နောက်ဆုံးပြောချင်တာကတော့တော်တဲ့ရောက်နေတဲ့ကျမတို့လှုပ်ဖို့ကြိုက်ပဲဆီယာဆမရီရဲ့တပည့်သားသမီးတွေရဲ့ဤသူတွေအားလုံးဘေးရန်ရဲ့ကင်းပြီးအမြန်ဆုံးအမြန်ဆုံးမိမိတို့ရဲ့အိမ်ကိုပြန်နိုင်ရပါစေလို့ကျမကစုတောင်းမေတ္တာပို့သလိုက်ပါတယ်ရှင့
်ဒါကတော့စစ်အာဏာရှင်ဆန့်ကျင်တော်လှန်ရေးမှာပါဝင်လာခဲ့တဲ့ပညာရေးဝန်ကြီးဌာနဤပညာနဲ့သမွေးပညာဦးစီးဌာနကကတိကဆီယမမေရဲ့အတွေ့အကြုံတွေနဲ့တော်လှန်ရေးရည်မှန်းချက်တွေကိုကြားခဲ့ရတာပါနောက်ဆက်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်